မြန်မာနိုင်ငံတဝန်းဆီယနာတင်းစနာပြပွဲတွေဆက်လက်ပေါ်ပေါက်နေရမှာဒီကနေ့လည်းရန်ကုန်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိပါသေးတယ်ကျန်းမာရေးစုလီတဝိုင်းမှာစစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တို့အီစတာပွဲတော်နေ့အထိမ်းအမှတ်ကျဲဥပေါ်မှာစာတမ်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ပြီးတော့ဝေဖေးခဲ့ပါတယ
်။အီစတာဆိုတာကကျောင်းလေးတဲ့ကျန်းလေးစတင်ခြင်းနဲ့ဘဝအသစ်ကိုရည်ညွှန်းတယ်လို့ဆိုပါတယ်။ဒီနေ့မှာကျွန်မတို့ရေးဆွဲတဲ့ဒီအီစတာအကလေးတွေကမြန်မာနိုင်ငံရဲ့လူ့ဒေါ်လာကိုပူဇော်ပြပါတယ်။အာဏာရှင်ကိုလက်မခံကြောင်းမရရတဲ့နေနဲ့ကျွန်မတို့စန့်ကျင်ဆန္ဒပြနေတာဖြစ်ပါတယ်။
အီစတာကျူဒပိမှာကိုရင်ပါဝင်ရေးဆွဲဆန္ဒဖော်ထုတ်ခဲ့တဲ့ရန်ကုန်ကပချင်းတင်နန်းဆီယာမတူကဗီဒီယိုကိုပြောတာပါရန်ကုန်တောင်ဝင်းကြောင်မြောင်းဘက်မှာလည်းဆန္ဒပြလူငယ်တချို့ကိုရဲတပ်ဖွဲ့ဝင်တွေဘက်ကအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုတွေရှိခဲ့ပါတယ်ဖေဗရူလာ1ရက်နေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုစစ်တပ်ကစစ်တိုက်အင်အား3နှိမ့်နေရာကြောင်းစနေနေ့နောက်ပိုင်းအထိတည်ဆုံးသူအနည်းဆုံး989ယောက်ရှိပြီးဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ2650ကျော်ရှိတယ်လို့နိုင်ငံရေးအကြီးအကဲများကကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ CNN မြို့တန်သတင်းဌာနကနိုင်ငံတကာရေးရအကြီးတန်းသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လေးဖြစ်ပြန်ကြားရေးဒုတိယဝန်ကြီးလေးဖြစ်တဲ့ပုံမှုချုပ်ဇော်မင်းထွန်းကိုတွေ့ဆုံမင်းမြင်နေတဲ့ဓာတ်ပုံတွေလူမှုကိန်းရဲ့ပေါ်တက်လာခဲ့ပါတယ်။စစ်ကောင်စီဘက်ကရောCNN သတင်းတောက်ဖက်ကပါအခုလိုတွေ့ဆုံမင်းမြမှုနဲ့ပတ်သက်လို့အခုအချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူး